င်းပြည်နယ်ကထန်တလန်မင်းတဟာခမတူပီနယ်အခြားမြို့နယ်တွေဟာစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ရာမှာလူသေများပါတယ်စစ်ကောင်စီတပ်ကိုချင်းမျိုးသားတပ်ဦးနဲ့ချင်းကာဝေးတပ်ကခုခံတိုက်ခိုက်နေရဖြစ်ပါတယ်အမဲလိုက်မုံဆိုးကိုင်ဒူမီတနတ်နဲ့စတင်လိုက်တဲ့အာနာရှင်ဒေါ်လန်ရေးဟာချင်းပြည်နယ်မှာပြန့်နှံ့နေပါပြီချင်းကာဝေးတပ်ဖွဲ့တွေဖွဲ့ပြီးစကိုင်းတိုင်းနဲ့ကလေးမျိုးနယ်အထိတိုးချဲ့ထားပါတယ်အကြအဆုံးများတဲ့စစ်ကောင်စီတပ်ဟာလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အပြည့်အစုံများလာပြီးထွက်ပြေးရတဲ့အရတားဥယျတိုးပွားနေပါတယ်။ဒါကြောင့်ချင်းပြည်နယ်အပါအဝင်စစ်စင်ရေးအားလုံးရပ်ဆိုင်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနိုဝင်ဘာလ10ရက်နေ့ကတိုက်တွန်းရတဲ့အထိအခြေအနေဆိုးဝါးလာပါတယ်။မြို့နယ်ကိုယ်နယ်မှာဟာခါကလွယ်ပြီးမြို့နယ်အားလုံးမှာအင်တာနက်ဖြတ်ထားပါတယ်။မျိုးရင်းတိုက်ပွဲပြင်းထန်တဲ့တန်တလာမှာဆိုရင်မြို့သူမျိုးသားအများအပြားထွက်ပြေးကြတဲ့အတွက်လူပေါင်း30လောက်သာကျန်တော့ကြောင်းသိရပါတယ် CNF ချင်းမျိုးသားတပ်ဦးကို14လုံးအရေးတော်ပုံကမွေးထုတ်လိုက်တယ်လို့ຫນွေဦးတော်လှန်ရေးက CDF ချင်းကာကွယ်ရေးတပ်ကိုမွေးဖွားလိုက်တာဖြစ်ပါတယ
်မဆလာဆိုရှယ်လစ်စစ်အာဏာရှင်ခင်မှာချင်းနိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကိုင်အဖွဲ့တွေရှိခဲ့ပေမဲ့CNF ကချင်းမျိုးသားတပ်ဦးကို1988မတ်လမှာတီထောင်ပါတယ်ဖက်ဒရယ်နိုင်ငံတီထောင်မဲ့1992မန်နယ်ပလော့သဘောတူညီချက်ကို NLD လွတ်မြောက်နေပြီနဲ့အတူလက်ခံခဲ့ပါတယ်အင်အား500ဝန်းကျင်ရှိပြီး2012မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရက်ဖို့သဘောတူညီပါတယ်2015အောက်တိုဘာမှာနိုင်ငံလုံးဆိုင်ရာအပြည့်ရက်သဘောတူစာချုပ် NCA ကိုလက်မှတ်ထိုးပါတယ်ချင်းမျိုးသားတအူးဟာချင်းတိုင်းသားအရေးဆောင်ရွက်နေပေမဲ့ဖက်ဒရယ်အရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဒီမိုကရေစီအရေးအတွက်တိုင်းသားလူမျိုးပေါင်းစုံနဲ့လက်တွဲလှုပ်ရှားပြီးတိုက်ပွဲဝင်မယ်လို့65နှစ်မြောက်ချင်းမျိုးသားနေ့2013မှာကြေညာထားပါတယ
်စစ်ကောင်စီအာဏာသိမ်းပြီးမကြာမီဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CNF ချင်းမျိုးသားတအူးမဟာမိတ်ဖွဲ့လိုက်ကြောင့်မိလာကကြင်ရပါလေ CNF ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်ဟာ NUG အစိုးရအဖွဲ့မှာဖက်ဒရယ်ရေးရာဝန်ကြီးဖြစ်လာပါတယ်အင်အားနည်းပြီနဲ့ CNF ချင်းမျိုးသားတပ်ဦးရဲ့စစ်တင်နှံတက်တဲ့လူငယ်တွေထောင်ပေါင်းချီနေပါပြီချင်းလူငယ်တွေမကပဲစကိုင်းနဲ့မကွေးတိုင်းကဗမာလူငယ်တွေလည်း CNF ရဲ့တင်နှံကိုတက်ကြပါတယ်ဒါကြောင့် CDF ချင်းကာဝေးတပ်ဖွဲ့မှာပါဝင်တိုက်ခိုက်သူတွေထဲမှာ CMF ရဲ့တင်တန်းတိုက်ခိုက်သူအများအပြားပါဝင်ပွဲရှိပါတယ် CDF ချင်းကာဝေးတပ်ကိုချင်းဖွဲ့၅ဖွဲ့ကစုပေါင်းဖွဲ့စည်းတာဖြစ်ပြီးအခုဆိုရင်16ဖွဲ့အထိရှိနေပါပြီ
အကြမ်းဖက်ဆရာနာတိန်းနာကိုဆန့်ကျင်တာမို့ဆရာနာရှင်စနစ်ချုပ်ငြင်းသွားတဲ့အထိတိုက်ပွဲဝင်သွားမယ်လို့ချင်းကာကွယ်ရေးတပ်က AP24 ရက်နေ့ကကြေညာကြောင်းကိုလည်း TVB သတင်းမှာဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရနဲ့လက်တွဲပြီးဖက်ဒရယ်စနစ်တည်ထောင်မယ်လို့လည်းဆိုပါတယ်။ရရလက်နက်နဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ဖို့ဖွဲ့စည်းထားတဲ့ချင်းကာကွယ်ရေးမှနိုင်ငံရေးရည်ရွယ်ချက်ပါရှိလာတာကိုတွေ့ရပါတယ်။နေမြေကျွမ်းကျင်မှုဒေသခံပြည်သူတွေရဲ့ဝိုင်းဝန်းကူညီမှုစိတ်ဓာတ်ပြင်းထန်မှုစတဲ့အားသာချက်တွေကြောင့်တူမီတနက်ကိုင်ချင်းလူငယ်တွေဟာအောင်မြင်စွာတိုက်ပွဲဆင်နိုင်တာဖြစ်ကြောင်းစက်တင်ဘာ1ရက်နေ့ထုတ်မြန်မာနောင်းမှာဖော်ပြထားပါတယ်။ချင်းကာကွယ်ရေးတပ်ဖွဲ့16ဖွဲ့ပူးတွဲပြီးတိုက်ခိုက်ဖို့လည်းစီစဉ်ထားပါတယ
်။တန်တလာမျိုးကိုဖြစ်စီလိုက်တဲ့စစ်ကောင်စီတပ်ရဲ့လုပ်ရက်ကိုအပြင်းထန်ရှုံးချကြောင်းမြောက်ပိုင်းမဟာမိတ်3ဖွဲ့ဖြစ်တဲ့အေအေရခိုင်တပ်တော်တာအင်းပလောင်လူမျိုးရေးတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ကလည်းနိုဝင်ဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်ရေရှည်တိုက်ပွဲဆင်နွှဲနိုင်ဖို့အတွက်စစ်လက်နက်ပစ္စည်းကောင်းကောင်းရှိဖို့လိုပါတယ်အရင်ကထိုင်းနိုင်ငံမှာဝယ်ယူနိုင်ပေမဲ့အခုတော့ထိုင်းဈေးကွက်မရှိတော့ဘူးလို့စာရေးဆရာဘတ်တီလ်ဒစ်နာကဆိုပါတယ်မြောက်ပိုင်းမဟာမိတ်စီကလက်နက်ခင်ရအခုအညီရမလားဆိုတာကလည်းစဉ်းစားစရာဖြစ်နေပါတယ်ဝတ်တပ်ဖွဲ့မှာတရုတ်လက်နက်မျိုးစုံရှိပေမဲ့စစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုမှာဝတ်တပ်ဟာစိတ်မဝင်စားပဲခက်ရှောင်ရှောင်လုပ်နေပုံရတယ်လို့မတ်တီလစ်နာကဆိုပါတယ် ဒေသခံပြည်သူရဲ့ရိုင်းပင်းကူညီမှုနဲ့ချင်းကာကွယ်ရေးတပ်တွေအောင်ပွဲခံနေပြီမဲ့အိန္ဒိယနိုင်ငံမီဇိုရမ်နဲ့မဏိပူရမှာခေလုံနဲ့ဒေသခံချင်းတွေများပြားလာပါတယ်ဇိုလူမျိုးအချင်းချင်းလူမှုရေးအကူအညီပေးကြမှာဖြစ်ပေမဲ့ဗမာစစ်အာဏာရှင်ဆန့်ကျင်ရေးမှာပါဝင်လာမလားဆိုတာကတော့စဉ်းစားစရာဖြစ်နေကြောင်းပါတီလစ်နာကအေယာဝတီစာဆောင်မှာသုံးသပ်ထားပါတယ်ခင်ဗျာ